American Wall Street Journal သတင်းတောက်ကရုရှားကဖမ်းဆီးထိန်းသိမ်းထားတာနဲ့ပတ်သက်ပြီးတော့နိုင်ငံပေါင်း46နိုင်ငံအထူးပဲစိုးရိမ်နေတဲ့အကြောင်းတင်းလာနေမှာပူးတွဲကြေညာချက်ထုတ်ပြန်ပါတယ်။အဲဒီကြေညာချက်ထဲမှာကနေဒါ၊ပြင်သစ်၊ဂျာမနီ၊ဗြိတိန်၊အမေရိကန်အစရှိတဲ့နိုင်ငံတွေကပါဝင်လက်မှတ်ရေးထိုးထားတာဖြစ်ပါတယ
်။
သူကိုဖမ်းဆီးထားတယ်ဆိုရယ်ရုရှားရဲ့ကြေညာချက်ပေါ်မှာအရင်ပဲစိုးရိမ်မိပါတယ်။မီဒီယာတွေကကန့်သက်ပြီးတော့ချင်းချောက်မှုရုရှားရဲ့ကျူးပတ်မှုတွေကိုကန့်ကွက်ပါတယ်။လွတ်လပ်ပြီးအမိခိုကင်းပြီးတော့ဗက်ပေါင်းစုံကတင်ပြပေးတဲ့မီဒီယာတွေဟာကမ္ဘာတစ်ဝန်းကလူများအတွက်သတင်းချက်လက်တွေတင်ပြပေးဖို့မရှိမဖြစ်အခန်းကဏ္ဍကဏ္ဍကနေပြီးတော့ပါဝင်တယ်လို့အဖွဲ့ရဲ့ကူစားကုလသမဂ္ဂဆိုင်ရာအမေရိကန်ကူစလေ Lindell Thomas Greenfield ကပြောသွားတာပါ။ဒီဖမ်းဆီးမှုအတွက်ရုရှားသတင်းတောက်တွေအပါအဝင်နိုင်ငံတကာကသတင်းတောက်တွေကကြေကြေပြန့်ပြန့်ကန့်ကွက်ကြတာကိုလည်း Thomas Greenfield ကထောက်ပြခဲ့ပါတယ်။ရုရှားနိုင်ငံကလွတ်လပ်စွာရပ်တည်နေတဲ့ထင်ရှားတဲ့မီဒီယာသမားတွေကလက်မှတ်ရေးထိုးပြီးတော့အိတ်ဖွင့်ပေးစာထုတ်ပြန်ရမှာတော့ဒီဖမ်းဆီးမှုကအတိတ်ပဲမဲ့မတရားမှုဖြစ်နေဖော်ပြထားတယ်လို့ဆိုပါတယ်။သတင်းလွတ်လပ်ခွင့်နဲ့ကမ္ဘာတစ်ဝှမ်းသတင်းတောက်တွေရဲ့လုံခြုံရေးအတွက်ဆက်ပြီးတော့ထောက်ခံအားပေးသွားမယ်လို့လည်းကုလအမေရိကန်ကူစလေကပြောပါတယ်။တရှုံမှုဆွဆွဲချက်နဲ့လွန်ခဲ့တဲ့နှစ်ပတ်ကျော်ကဖမ်းဆီးထားခံရတဲ့ Wall Street Journal သတင်းတောက်ကိုဒီရုရှားနိုင်ငံဆိုင်ရာအမေရိကန်တမ္မကြီးကပထမဆုံးအကြိမ်အနေနဲ့တင်းလာနေကတော့ရောက်ကြည့်ရှုနိုင်ခဲ့ပြီးတော့သူ့ရဲ့ကျမကြီးကောင်းမွန်ကြောင်းတော့ပြောပါတယ်။အသက်31နှစ်အရွယ်ဂရစ်ကိုဗစ်ကိုမော်စကိုကနာမည်ဇိုးနဲ့ကြော်ကြားတဲ့လီဖိုတော့ဗုအကျဉ်းတော်မှာဖမ်းဆီးထားတာဖြစ်ပါတယ်။သူဟာတရှိုလို့မှာပါဝင်ပတ်သက်ခြင်းမရှိတဲ့ကြောင့်အမေရိကန်စူရဘက်ကတော့ညှင်းဆို့ထားပါတယ်ခင်ဗျာ။